ဒီနေ့စီးရီးယားနိုင်ငံအတွင်းမှာရှိတဲ့အီရန်ကကြောရောနောက်ခံပေးထားတဲ့အရာဖက်လက်နက်ကိုင်အဖွဲ့တွေကိုလေကြောင်းကတနင်္ဂနွေနေ့မှာတိုက်ခိုက်ခဲ့တဲ့လို့ရကိုအမေရိကန်ကခုခံကာကွယ်ပြောကြားလိုက်ပါတယ်။အီရန်အစိုးရအရာရှိတွေနဲ့အရာဖက်လက်နက်ကိုင်အဖွဲ့တွေဘက်ကဝေဖန်ပြောဆိုနေတဲ့ကြားကပဲနောက်မှလည်းအလားတူတိုက်ခိုက်မှုတွေပြုလုပ်နိုင်တယ်လို့သတိပေးပြောကြားလိုက်ပါတယ်။အရာဖက်လက်နက်ကိုင်အဖွဲ့တွေကိုအတုံးချပြီးအမေရိကန်ရဲ့အကျိုးစီးပွားတွေကိုအီရန်ကတိုက်ခိုက်နေတာကိုခွင့်မလွှတ်နိုင်ဘူးလို့အမေရိကန်နိုင်ငံရဲ့ဌာနကအကြီးတန်းအရာရှိတဦးကသတင်းတော့တွေကိုတနင်္လာနေ့မှာပြောကြားလိုက်ပြီးအမေရိကန်တို့ရဲ့တိုက်ခိုက်မှုဟာကိုယ့်ကိုယ်ကိုခုခံကာကွယ်တဲ့အနေနဲ့တိုက်ခိုက်ခြင်းဖြစ်တယ်လို့ပြောပါတယ်။အီရန်နိုင်ငံအတွင်းနဲ့ဆီးရီးယားနိုင်ငံအရှေ့ပိုင်းဒေသတွေမှာရှိနေတဲ့ခတ်တက်ဟက်စ်ဘောလာအဖွဲ့ရဲ့လက်နက်တိုးလောင်ယုံတွေနဲ့ကိုယ်ကဲရေးစခန်းတွေကိုအမေရိကန်ကတိုက်ခိုက်ခဲ့တာကြောင့်အနည်းဆုံးလူ25ဦးသေဆုံးပြီးဒါဇင်နဲ့ချီထန်ရခဲ့တာပါ။အမေရိကန်တို့ရဲ့တိုက်ခိုက်မှုဟာအီရန်နိုင်ငံအတွင်းကစစ်အခြေစိုက်စခန်းကိုဒုံးကျည်နဲ့တိုက်ခတ်ခံရစဉ်အမေရိကန်ကန်ထရိုက်ဝန်ထမ်းတဦးသေဆုံးခဲ့တဲ့ဖြစ်ရပ်ကိုလက်ဆားချေတဲ့အနေနဲ့တိုက်ခတ်ခဲ့တာလို့အမေရိကန်အရာရှိတွေကပြောပါတယ်။အဲ့ဒီတိုက်ခတ်မှုကိုခတ်တပ်ဟက်စ်ဘောလာအဖွဲ့ပြုလုပ်ခဲ့တယ်ဆိုတာယုံမတန်တဲ့ဖြစ်စရာမရှိဘူးလို့ဆိုပါတယ်။ဒီတော့တွင်အီရန်လိုလားတဲ့အဖွဲ့တွေကိုအမေရိကန်ကလေကြောင်းကနေတိုက်ခတ်ခဲ့တဲ့လို့ရကြောင်းနိုင်ငံဆက်ဆံရေးကိုထိခိုက်စေနိုင်တယ်လို့အီရန်အစိုးရကတင်းလာနေမှာသတိပေးပြောကြားလိုက်ပါတယ်။